88မျိုးဆက်တောင်သားတွေကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့ဆွေမျိုးမိသားစုရဲ့နေအိမ်ကိုဒီကနေ့တွားရောက်ပြေဆုံအားပေးခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားတွေရဲ့မိသားစုတွေကိုတနည်းနည်းနေ့တိုင်းတွားရောက်ပြေဆုံအားပေးတဲ့88မျိုးဆက်တောင်သားတွေရဲ့အဖြူရည်လိုင်းလှုပ်ရှားမှုနောက်ဆုံးနေမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့တဝင်းဝဲမောင်နှမတွေဖြစ်ကြတဲ့ရန်ကုန်မြို့နယ်ကဥချိုအောင်တန်းနဲ့ဒေါ်ငယ်မမတန်းတို့ရဲ့မိသားစုနေအိမ်ကိုတွားရောက်ပြေဆုံအားပေးခဲ့ကြတာဖြစ်ပါတယ်။ဥချိုအောင်တန်းနဲ့ဒေါ်ငယ်မမတန်းတို့ဟာဒေါအောင်ဆန်းစုကြည်ရဲ့ဖခင်ဘူကျုအောင်ဆန်းရဲ့အကိုဦးအောင်တန်းရဲ့သားသမီးတွေဖြစ်ပါတယ်။88မျိုးဆက်ကျောင်းသားခေါင်းဆောင်တွေဖြစ်ကြတဲ့မင်းကိုနိုင်ကိုကိုကြီးကိုထေးကျွဲကိုပြုံးချိုကိုမြအေးကိုချင်းမီကိုအံ့ဘွယ်ကျော်တို့နဲ့အတူဒီမိုကရေစီရဲ့လှုပ်ရှားသူကိုမျိုးခင်နဲ့နှောဦးလာတို့ကဦးဆောင်ပြီးဦးချိုအောင်တန်းနဲ့ဒေါငယ်မမမတန်းတို့ရဲ့မိသားစုနေအိမ်မှာဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်စုမုံကောင်းတောင်းတဲ့အကြောင်းလက်မှတ်ရေးထိုးခဲ့ကြတယ်လို့သိရပါတယ်။အဲဒီကနေနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးစုတောင်းမြေတာပို့တာဖို့အတွက်မိုးကောင်းဖျားကိုဆက်သွားရမှာဖျားပရဘုံကိုတော့ခတ်ထားပြီးပိတ်ထားတာကြောင့်အပြင်ကနေပဲဝတ်ပြုကြော့ခဲ့ရတယ်လို့ရန်ကုန်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။